တော်တာရှိမှာခင်ဗျာဗမာနိုင်ငံရဲ့ပညာရေးစနစ်မြဖြားခံရအင်္ဂလန်နိုင်ငံဟာဗြိတိသျှနိုင်ငံပေါ်အရုံးကဘာသာရေးအဖွဲ့အစည်းတွေရဲ့တွန်းအားနဲ့ပညာရေးကဏ္ဍဟာထွန်းကားလာခဲ့ပါလေဒါပေမဲ့လည်းအဓိကအားဖြင့်တော့ဘာသာရေးဆိုင်ရာသင်ကြားမှုနဲ့လူကြီးလူကောင်းပညာရေးလို့ခေါ်တဲ့လူကုန်တန်းလောကရဲ့လူနေမှုစနစ်အတွက်အထောက်အကူပေးတဲ့စနစ်မျိုးဖြစ်ပါတယ်မိညီမင်းသားမူမတ်မြေပိုင်ရှင်တွေနဲ့ကုန်တယ်ကြီးတွေအတွက်အဓိကဖြစ်ခဲ့ပါတယ်ဆက်ရှိရာစုနှစ်နောက်ပိုင်းနဲ့19ရာစုနှစ်အဦးပိုင်းတွေမှာတော့ဆက်မှုဒေါ်လာရေးထွန်းကားလာတော့ပညာဓာတ်ဆက်ယုံလှုပ်သားတွေလိုအပ်လာခဲ့ပါတယ်အဲ့ဒီအချိန်နောက်ကစပြီးအခြေခံပညာရေးနဲ့ဆက်မှုပညာသင်ကြားရေးဟာပုံမကျဲ့ပြန့်လာပြီးတော့1882ခုနှစ်မင်းတုံးမင်းလက်ထံလောက်မှာ Elementary Education Act ဆိုတဲ့အခြေခံပညာရေးအဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်1880ခုနှစ်မြန်မာနိုင်ငံမှာသီဘောမင်းနန်းတက်ပြီးနှစ်နှစ်အကြာမှာအင်္ဂလန်နိုင်ငံမှာမူလာတန်းမသင်မနေရစနစ်ကိုပြဋ္ဌာန်းခဲ့ပါတယ်ဥရောပတိုင်းမှာတော့ခရစ်ယာန်ဘာသာဂိုင်းဂွဲတစ်ခုဖြစ်တဲ့မာတင်လူသားရဲ့အယူအဆတွေထွန်းကားရာအခုဂျာမနီနဲ့ဩစတြေးလျနိုင်ငံဖြစ်တဲ့ပရရှားနိုင်ငံမှာပညာပြန့်ပွားမှုဟာအင်္ဂလန်တက်တောင်မှပဲပိုးပြီးတော့ဆောပါသေးတယ်။သက်ကရစ်1963ခုနှစ်မြန်မာနိုင်ငံမှာကုန်းပောင်ခေတ်ဆင်မြူရှင်မင်းလက်ထက်မှာတပြည်လုံးမသင်မနေရပြဋ္ဌာန်းပြီးဖြစ်နေပါပြီ။ပရရှားနိုင်ငံရဲ့ဩဇာညောင်းတဲ့စကန်ဒီနေးဗီးယားနိုင်ငံတွေမှာလည်းပဲအင်္ဂလန်နဲ့ဆောပြီးတော့ပြဋ္ဌာန်းခဲ့ပြီးဖြစ်ပါလေ။မြန်မာနိုင်ငံမှာစစ်မဖြစ်ခင်ကအောက်လွှတ်တော်မှာမူလာတန်းပညာမသင်မနေရပြဋ္ဌာန်းရေးကိုဆွေးနွေးခဲ့တာရှိပေမဲ့ပြည်ပြည်ပြင်းပြင်းဘာမှဖြစ်မလာခဲ့ပါဘူး။လွတ်လပ်ရေးရပြီးတော့လဲဆွေးနွေးမှုပြင်ဆင်မှုတွေရှိပေမဲ့မေမေရရဘာမှဖြစ်မလာပါဘူးကလေးတိုင်းပညာသင်သင့်တယ်ဆိုတဲ့အယူဆကတော့ဗမာနိုင်ငံမှာတစ်ချိန်လုံးရှိနေခဲ့ပါတယ်1948ခုနှစ်1954ခုနှစ်နဲ့2008ခုနှစ်အခြေခံဥပဒေ3ခုစလုံးမှာလည်းပဲမူလာရန်ပညာမသင်မနေရပြဋ္ဌာန်းမှုကိုဖော်ပြခဲ့ပါတယ်အခုလွတ်လပ်ရေးရလာတာအနှစ်80နီးပါးရှိနေပါပြီကလေးတွေမူလာရန်သာမကအလဲရန်အဆင့်အထိမသင်မနေရပညာရေးဖြစ်ဖို့ကောင်းနေပါပြီ။ကမ္ဘာပေါ်မှာအာဖရိကတိုက်ကနိုင်ငံတချို့ကလွဲ့ရင်အားလုံးအလဲတန်းအထည်အောင်ပိုးပြီးတော့ဖွံ့ဖြိုးတဲ့နိုင်ငံတွေဆိုရင်လည်းအခြေခံပညာအထက်တန်းအထည်အောင်မသင်မနေရပြဋ္ဌာန်းပြီးဖြစ်ပါလေ။မသင်မနေရပညာရေးစနစ်ချမှတ်တာရဲ့အဓိကအကျိုးကျေးဇူးကတော့တနိုင်ငံလုံးအနည်းဆုံးစာရေးစာဖတ်တတ်တဲ့အခြေခံအဆင့်ပညာရသွားတာဖြစ်ပြီးအမြဲလိုလိုလိလိရှုခံရတဲ့ဝေးလံတဲ့ဒေသတွေတောခေါင်တဲ့ဒေသတွေကိုပြန်လည်အာရုံစိုက်ရခြင်းဖြစ်ပါလေ။ဖွံ့ဖြိုးတဲ့နိုင်ငံအားလုံးဤပါတပြည်လုံးကိုအလွဲတကူသွားလို့မရသေးပါဘူး။15ရာခိုင်နှုန်း20ရာခိုင်နှုန်းလောက်ဟာအဆက်ပြတ်နေတာပါလေ။ပညာရေး၊ကျန်းမာရေး၊စီးပွားရေးကဏ္ဍတွေအတွက်ဝန်ဆောင်မှုလုပ်ငန်းတွေလုပ်တိုင်းအဲ့ဒီအဆက်ပြတ်နေတဲ့ဒေသတွေကိုသွာလာရတာခက်ခဲတဲ့အတွက်ကြောင့်ကြံသွားတတ်ပါလေ။မသိမနေရပညာရေးစနစ်ချမှတ်တဲ့အခါမှာသူတို့စီကိုရောက်အောင်ဘယ်လိုသွားရမလဲဆိုတာစဉ်းစားလာရပါတယ်။ဒီမူဝါဒကိုချမှတ်အကောင့်ထဲဖော်တဲ့အခါမှာသတိပြုဖို့အတွက်အချက်အလက်တွေရှိပါတယ်။အဓိကကတော့မူဝါဒဟာတက်သာဆုတ်သာရှိဖို့လိုပါတယ်။ flexible ဖြစ်ဖို့လိုပါတယ်။တမယိုးကြမဟုတ်ဘဲတီထွင်ကြံစမှုတွေရှိဖို့လိုပါတယ်။ဥပမာအားဖြင့်ကျောင်းသား40 50ရှိမှဆရာတစ်ယောက်ပဲပေးမယ်ဆိုရင်တရားလုံးမှကလေး20အစိတ်ပဲရှိမယ်ဆိုရင်ချွင်းချက်တွေပေးဖို့လိုအပ်လာပါတယ်။နောက်ပြီးတော့အဲ့ဒီရွာတွေကိုပို့တဲ့ဆရာတွေဟာဆရာတယောက်တကြောင်မဲ့ဖြစ်ဖို့ရှိတော့အတန်းငါးတန်းကိုတပြိုင်တည်းတင်နိုင်တဲ့နီးလန်းတွေတက်ဖို့လည်းလိုပါတယ်။တတန်းကိုတင်နေတဲ့အခါကြံတတန်းကိုအလုတ်ပေးထားတဲ့စနစ်မျိုးရှိဖို့လိုပါတယ်။အဲ့ဒါလိုတင်နိုင်ဖို့တင်ရိုးကိုသာမကပဲတင်တတ်အောင်လည်းပဲအထူးဆရာအတတ်တင်ပညာရေးရှိဖို့လည်းလိုအပ်လာပါတယ်။အဲ့ဒါနဲ့ဆက်ပြီးတော့ပြောချင်တာတစ်ခုကတော့အတန်းတန်းကိုကျောင်းသား20ရှိရေးဟာကမ္ဘာစံနှုန်းဖြစ်ပါတယ်။ဒီမူဟာမြန်မာနိုင်ငံလိုနိုင်ငံမျိုးအတွက်မလွယ်ပါဘူးမြန်မာနိုင်ငံမှာဆိုရင်အတန်းတရားမှာကျောင်းသား40ပဲရှိရင်ကံကောင်းတယ်လို့ဆိုရမှာဖြစ်ပါတယ်အများအဖြစ်50ပတ်ဝန်းကျင်နဲ့အထက်မှာရှိတာပါတယ်ဒီလောက်များတဲ့ကလေးတွေကိုထိထိရောက်ရောက်သင်နိုင်တဲ့နီးစနစ်ကိုကဘာအနှံ့ခရီးသွားတိုင်းကျွန်တော်သတိထားပြီးတော့ကြည့်မိပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကုန်းကန်ခရိုင်မှာကျင့်သုံးတဲ့နီးစနစ်ဟာထိရောက်ပြီးတော့စိတ်ဝင်စားစရာလည်းပဲကောင်းပါတယ်သူတို့ကမူလာရမ်းမှာခုံတန်းရှည်တွေမထားတော့ပဲလူ6ယောက်9ယောက်ဝိုင်းပြီးတော့ထိုင်နိုင်တဲ့4,000စပွဲနှိမ့်နှိမ့်မှာကတထိုင်ကိုစီနဲ့ထိုင်ကြပါလေအတန်းကိုလည်းပဲအုပ်စုတွေခွဲလိုက်ပါတယ်ဆရာသင်ပေးတာကိုတချို့ကချက်ချင်းနားလည်ပြီးတော့တချို့ကနားမလည်ကြပါဘူးအဲ့ဒီဝိုင်းတွေမှာပိုးပြီးတော့တတ်တဲ့ကလေးတွေက နားမလည်သေးတဲ့ကလေးတွေကိုပြန်ပြီးတော့သင်ပေးပါလေ peer learning ဆိုတဲ့သဘောမျိုးပါပဲနောက်ပြဿနာတစ်ခုကเจ้าဟာကလေးတွေအဖို့နှစ်မိုင်သုံးမိုင်ဝေးနေရင်သွားဖို့လာဖို့မလွယ်ပါဘူးအဲ့ဒီကလေးတွေအတွက်ဘယ်လိုအစီအစဉ်မျိုးလုပ်ပေးမလဲဆိုတာကိုစဉ်းစားရပါလိမ့်မယ်ဇရက်တွေအိမ်တွေမှာចောင်းဖွင့်ပြီးတော့စာတတ်တဲ့ပုဂ္ဂိုလ်တယောက်ကိုချီးမြှင့်ကြေးပေးပြီးတော့သင်ခိုင်းမလားကလေးတွေစုပြီးတော့လှဲနေပို့ပေးမလားစသဖြင့်လည်းပဲစဉ်းစားစရာတွေရှိလာပါတယ်မသင်မနေရပညာရေးစနစ်ကိုပြဋ္ဌာန်းတဲ့အခါမှာပြစ်မှတ်အနေနဲ့ NER Net Enrollment Ratio 95ရာခိုင်နှုန်းလောက်မှန်းဖို့လို့သင့်မယ်ထင်ပါတယ်ရာနှုန်းပြည့်ရဖို့ကတော့ခက်ပါလိမ့်မယ်ဒီစနစ်ကိုအောင်မြင်မြင်တဲ့အကောင့်ထဲပေါ်နိုင်ရင်အရင်တုန်းကလစ်လီရှုခံရတဲ့ပြည်သူပြည်သားတွေအတွက်ဘဝမျောလင်းချက်ရှိလာပြီးကွာခြားမှု inequality ဟာလည်းပဲရေရှည်မှာယော့နေလာမှာဖြစ်ပါတယ်အဲ့ဒီစနစ်ကိုအကောင့်ထဲပေါ်တဲ့နေရာမှာထားရှိရမယ်သဘောထားနှစ်ရပ်ကိုပြန်ပြီးတော့ကောက်ရရင်နံပါတ်၁ချမှတ်ထားတဲ့ဤစနစ်မူဝါဒကိုတပြည်လုံးပုံသေးအမြဲတမ်းတူရမယ်လို့သဘောမထားပဲဒေသအခြေအနေလက်တွေ့အခြေအနေအရလုပ်ငန်းအောင်မြင်ရေးကိုအဓိကရှေ့ရှုပြီးပြင်ဖို့လိုရင်ပြင်ရပါမယ်ဒုတိယတစ်ချက်ကသမယိုးကျနည်းတာမကပဲတီထွင်ကြံစမ်းမှုတွေလှုပ်ဖို့လိုအပ်တဲ့နေရာတွေမှာလှုပ်ဖို့ဝင်မလေးရမှာဖြစ်ပါတယ်သောတာရှင်အပေါင်းကိုစိတ်နှပြချမ်းသာကြပါစေ